နိုင်ငံတကာအနေနဲ့မြမအရေးမှာကြီးညာချက်တွေထုတ်ပြန်တာမျိုးတန်တမန်ရေးအရာတိုးတိုးတိတ်တိတ်ဖိအားပေးတာမျိုးတွေထက်ထိရောက်ပြီးလက်တွေ့ကြတဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ကြဖို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါက်စင်မအောင်ကတိုက်တွန်းတောင်းဆိုသွားပါတယ်။စစ်အာဏာသိမ်းမှုကိုလက်နက်ကင်ခုခံတော်လှန်ဖို့ကြီးညာတဲ့18လပြည့်တဲ့ဒီနေ့မှာပဲစစ်ကောင်စီကိုထိရောက်စွာအရေးယူဖို့အချက်၄ချက်ကို NUG နိုင်ငံခြားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။
Effective, decisive, and united collective action is needed immediately.
ထိရောက်ပြီးပြက်ပြက်သားသားစီစီလုံးလုံးနဲ့စုပေါင်းလှုပ်ဆောင်မှုကိုချက်ချင်းလိုအပ်နေပါတယ်။နံပါတ်၁ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သူ့ရဲ့အကြမ်းဖက်စစ်တပ်ရဲ့ဝင်ငွေလမ်းကြောင်းတွေကိုထိထိရောက်ရောက်တတ်နိုင်သမျှဖြတ်တောက်ပေးဖို့နံပါတ်၂နိုင်ငံတကာမှာစစ်ကောင်စီကိုစားပြုတဲ့ကိုယ်စားလှယ်တွေကိုလက်မခံတားဆီးပေးကြဖို့နံပါတ်၃ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လက်နက်ကင်တော်လှန်နေတဲ့လူမျိုးစုတွေဒီမိုကရေစီအင်အားစုတွေစီကိုခုခံကာကွယ်ပေးရေးတော်ဝင်ရှိမှုဆိုတဲ့ R2B အရာအကူအညီတွေကိုလျင်မြန်စွာဆောင်ရွက်ပေးဖို့လိုအပ်နေပြီးနံပါတ်၄အနေနဲ့အမျိုးသားညီညွတ်ရေးအစိုးရကိုမြန်မာနိုင်ငံဆိုးရအဖြစ်ချက်ချင်းအသိမှတ်ပြုပြီးကမ္ဘာပေါ်ကအခြားဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အစိုးရအားလုံးနဲ့တန်းတူဆက်ဆံဖို့ကျမတို့အခိုင်အမာတောင်းဆိုပါတယ်လို့ဒေါ်စင်မအောင်ကပြောသွားတာပါကိုဂျီမီကိုဖြိုးစီရသောကိုလာမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုတေဒန်စီရင်ခဲ့တဲ့ကိစ္စမှာစစ်ကောင်စီအနေနဲ့မလုပ်ဖို့တန်တမာရေးနီလန်းပေါင်းစုံနဲ့ဝိုင်းဝန်းကြိုးပမ်းခဲ့ကြပေမဲ့လက်မခံတဲ့အပြင်နောက်ထပ်လည်းဒီထက်ပိုပြီးအချိန်ချင်းကြိုးပေးအပြစ်ဒဏ်ချမှတ်မှာဖြစ်တယ်လို့စစ်ကောင်စီကတုံ့ပြန်ခဲ့တာကိုကြည့်ရင်စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတွေပြင်းထန်နေတယ်လို့လည်းဒေါ်ဇင်မာအောင်ကပြောပါရယ်စစ်ကောင်စီဘက်ကအရက်သားကြေးရွာတွေကိုမိရှို့တာလေကြောင်းကဘုံကျဲတိုက်ခိုက်တာတွေမတရားဖမ်းဆီးချုပ်နှောင်တာတွေကိုတပ်ဖြတ်မှုတွေအဖြစ်ထောက်ပြပြီးကုလသမဂ္ဂအနေနဲ့ဗရင်းညင်ပါတတ်မှတ်ချက်အတိုင်းအမြန်ဆုံးအကောင့်ထယ်ဖော်ဖို့ကိုလည်းသူကတိုက်တွန်းသွားပါရယ်